သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြယခုသစ်ထုတ်ပြန်လိုက်တဲ့အမုန်းတရားရာဇဝတ်မှုဥပဒေများဟာနိုင်ငံရေးအငင်းပွားမှုတွေကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်ဘွန်ဒိုင်ချမ်းဖက်တိုက်ခိုက်မှုအပြီးမှာအစိုးရသတ်မှတ်ထားသောမုန်းတရားအုပ်စုများအားပူးပေါင်းခြင်းသို့မဟုတ်ပံ့ပိုးကူညီသူများသည်ဥပဒေသေရထောင်ဒဏ်15နှစ်ထိချမှတ်ခံနိုင်ရပါတယ်လွတ်တော်ကိုယ်စားများသည်တပတ်အတွင်းမဲခွဲဆုံးဖြတ်ရမယ်ဥပဒေများရဲ့အသေးစိတ်အချက်လက်များကိုဖြတ်ကျော်ကဘာသာရေးလွတ်လပ်ခွင့်တချို့ခင်းလွခွင့်များနဲ့ပတ်သက်၍စိုးရိမ်မှုများရှိနေကြပါတယ်တချို့သောမဟာမိတ် MP များသည်လွတ်လပ်စွာပြောဆိုခွင့်ဆိုင်ရာဥပဒေများပေါ်သက်ရောက်မှုရှိမည်ကိုစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုထားပြီးထင်ရှားသောအစိုးရအုပ်စုကဒါရီကိုဖျက်သိမ်းမည်ဟုကြေညာထားပါတယ်ယခုကဝန်ကြီးချုပ်အန်သိုနီအယ်ဘနီစီသည်ပါလီမန်သို့အမတ်များစိုးစိုးပြန်ရနှင့်မုန်းတီးသည့်ရာဇဝတ်မှုများနှင့်သနတ်ဥပဒေများကိုတင်းကျပ်တဲ့ပြစ်မှုများပြောင်းလဲခြင်းဆိုင်ရာကျေပြန့်သောဥပဒေမူကြမ်းကိုအတည်ပြုရန်တောင်းဆိုထားပါသည
် The laws will set a principle-based test for conduct and speech that incites racial hatred towards another person or group. The terrorists at Bondi Beach had hatred in their minds but guns in their hands and this bill will address both those issues
ဥပဒေများဟာတခြားသူတူသောမဟုတ်လူတစုအပေါ်လူမျိုးရေးမုန်းတိမှုကိုလှုံ့ဆော်ပေးသည့်အပြုအမူနှင့်အပြောအဆိုများအတွက်အခြေခံမူများကိုအခြေခံနှင့်စမ်းသပ်မှုကိုသတ်မှတ်မှာဖြစ်ပါသည်ပေါ်နိုင်ကန်ချီရှိအချမ်းဖက်သမားများသည်၎င်းတို့ရဲ့စိတ်ထဲမှမုန်းတိမှုများရှိတော်လဲ၎င်းတို့ရဲ့လက်ထဲမှသဏ္ဍာန်များရှိပြီးဤဥပဒေမူကြမ်းသည်အဆိုပါပြဿနာများကိုဖြေရှင်းပေးမှဖြစ်ပါသည်။စာမျက်နှာ144မျက်နှာပါရှိသောဂျူးမုန်းတိမှုတိုက်ဖျက်ရေးဥပဒေကြမ်းကို January 13ရက်အင်္ဂါနေ့ကထုတ်ပြန်ခဲ့ခြင်းဖြစ်ပါသည်။ပြမှုအဆင်များဖန်တီရန်ရှိပီသာမုန်တီမှုကင်းများအတွက်ပြစ်ဒဏ်များတိုးမြင့်ရန်နှင့်သနတ်ဝယ်သူများအတွက်လုံခြုံရေးစစ်ဆေးမှုများပုံမပြုတ်လို့ရန်အဆိုပြုထားပါသည်အဆိုအရသည်ဥပဒေပြုရန်အတိုက်ခံသောမဟုတ် cross bench ထောက်ခံမှုလိုအပ်မှဖြစ်ပြီးယင်းကိုအမျိုးသားစည်းလုံးညွညွရေးဟုခေါ်ဆိုကနိုင်ငံရေးသမားများကိုသဘောမတူမီအစားသဘောတူကြရန်အကြောင်းပြချက်ကိုရှာဖွေရန်တောင်းဆိုမှာဖြစ်ပါတယ်။ဒါပေမဲ့တချို့ကဒီဥပဒေနဲ့ပတ်သက်ပြီးကြိုတင်သံသယဖြစ်မှုတွေရှိနေပြီဖြစ်ပါတယ်။ National Party က David Littleproud ကသနတ်ဥပဒေနဲ့အမုန်းစကားများသည့်ရှုပ်ထွေးသောပြဿနာဖြစ်ပြီး၎င်းတို့ကိုဥပဒေကြမ်းတစ်ခုထဲအဖြစ်ထည့်သွင်းခြင်းမပြုသင့်ကြောင်း Sky News ကိုပြောကြားခဲ့ပါသည်
The legislation around hate speech is complex, as is gun laws. And the reality is to try and put them into one bill disrespects the parliament and actually flies in the face of his words about bringing the parliament together in a cooperative way. The reality is if you were really serious about bringing the country together and bringing the parliament together, you would have these two serious and complex policy areas separated.
ဥပဒေများသည့်သနတ်ဥပဒေကဲ့သို့ပင်ရှုပ်ထွေးပြီးလက်တွေ့မှာမူဒါကလွတ်တော်ကိုမလေးစားရရောက်သောဥပဒေကြမ်းတစ်ခုတွင်ထည့်သွင်းရန်စူးစမ်းခြင်းဖြစ်ပါသည်။အမှန်တကယ်အားဖြင့်ပါလီမန်ကိုပူပေါင်းဆောင်ရွက်တဲ့နီလန်းနဲ့ဖော်ဆောင်ဖို့ကသူ့စကားတွေကယခုသူ့မျက်နှာရှေ့မှာပြန့်လွင့်နေပါလိမ့်။လက်တွေ့မှာတိုင်းပြည်ကိုပေါင်းစည်းပြီးလွတ်တော်ကိုပေါင်းစည်းဖို့တကယ်အလေးနဲ့ထားရင်ဒီလေးနဲ့ပြီးရှုပ်ထွေးတဲ့မူဝါဒကိုနေပင်တစ်ခုခွဲထားရပါလိမ့်မယ်။အမုန်းစကားဥပဒေကြမ်းပါပြဋ္ဌာန်းချက်များနဲ့ပတ်သက်၍အတိုက်ခံများတွင်စိုးရိမ်မှုများရှိနေပါသည်။အဆိုပြုထားသော ဥပဒေအောက်မှာလူသိရှင်ကြားအမုန်းဖွားအောင်လှုပ်ဆော်ခြင်းသို့မဟုတ်၎င်းတို့၏လူမျိုးအစာရောက်သို့မဟုတ်လူမျိုးဇာတိအပေါ်အခြေခံပြီးတခြားလူတစ်ယောက်သို့မဟုတ်လူတစုအပေါ်အမုန်းဖွားခြင်းသို့မဟုတ်အမုန်းဖွားခြင်းဆိုင်ရာယူဆများကိုဖြန့်ဝေခြင်းသည်တရားမဝင်ပါဘူး community အဖွဲ့ဝင်တဦးအပေါ်အမုန်းဖွားစေသောတစုံတဦးအားချင်းချောက်ခြင်းသို့မဟုတ်အချမ်းဖက်မှုကိုကြောက်ရွံ့စေခြင်းတို့ကြောင့်ထောင်ဒဏ်5နှစ်အထိချမှတ်ခံနိုင်ရပါသည်။ဘာသာရေးဆိုင်ရာတာဝန်ရှိသူသို့မဟုတ်ဝိညာဉ်ရေးဆိုင်ရာခေါင်းဆောင်တဦးသည်အုပ်စုများပေါ်အချမ်းဖက်ရန်လှုံ့ဆော်ခြင်းသို့မဟုတ်ချင်းချောက်ခြင်းတို့ကိုတွေးရှိပါက၎င်းတို့ရဲ့ဟောပြောခြင်းသို့မဟုတ်ပါသာရေးသွန်သွင်းမှုလုံဆောင်မှုကြောင့်ထောင်ဒဏ်12နှစ်အထိကြာခံရမှာဖြစ်ပါတယ်။သို့သောအဆိုပါဥပဒေကြံသည့်ပါသာရေးသင်ကြားမှုသို့မဟုတ်ဆွေးနွေးရန်ယူရကျက်အတွက်ပါသာရေးစာသားကိုတိုက်ရိုက်ကိုးကားခြင်းသို့မဟုတ်ကိုးကားခြင်းအတွက်ကင်းလုတ်ခွင့်ပေးထားမှာဖြစ်ပါတယ်။ရှဲရိုပီဒေးဝန်ကြီးဂျိုနာသန်ဒွေနမ်က၎င်းသည်အဆုံးရောက်အစ္စလာမ်တရားဟောဆရာများကိုကင်တွယ်ဖြည့်ရှင်းရန်ပြက်ကွက်မျိုးကိုစိုးရိမ်မှုကြောင့်ပြောဆိုပါတယ်
။ Well, stakeholders have indicated, of course, there are concerns around the depth and breadth of the defence for people reading from religious scripture. There are definitional issues around certain elements of the legislation.
ကောင်းပါပြီ။သက်ဆိုင်သူများမှဘာသာရေးကြံဂံများကိုဖတ်ရှုသူများအတွက်ကာကွယ်ရေးရဲ့အတိမ်အနဲ့နဲ့အခြေဝန်းတွင်ဆိုရင်ပူပါမှုများရှိနေသည်ကိုသက်ဆိုင်သူများမှထောက်ပြထားပါသည်။တချို့သောဥပဒေများနှင့်ပတ်သက်ပြီးအဓိပ္ပာယ်ဖွင့်ဆိုချက်ဆိုင်ရာပြဿနာများရှိနေပါသည်။ Australian Jewry ရဲ့အမှုဆောင်ကောင်စီရဲ့တွဲဖက်အမှုဆောင်ရာရှိချုပ် Peter Wetherham ကဥပဒေပြုခြင်းဆိုင်ရာကဏ္ဍတချို့ကိုတံပိုးထားတော်လဲကင်းလွတ်ခွင့်သည်လွန်လွဲနေတယ်လို့ယုံကြည်ကြောင်းပြောဆိုပါသည်။
Seeking to excuse that sort of behaviour where it's intentional, deliberate, knowing, by hiding behind religion is inexcusable, and that exemption should not be in the legislation in our view. It is entirely misconceived.
ဘာသာတရားရဲ့နောက်ွယ်မှာဖုံးကွယ်ထားခြင်းဖြစ်သီးလျက်တမန်တကာသီးလျက်တမင်ကြံစသောအမှုချက်မျိုးအားလူငယ်ချမ်းသာခွင့်တောင်းခံခြင်းသည်လူငယ်ချမ်းသာခွင့်ကိုကျွန်ုပ်တို့အမြင်အရဥပဒေမှာတောင်းဆိုခြင်းဟာလုံးဝအထင်အမြင်လွဲမှားနေတယ်လို့ထင်မြင်မိပါတယ်။သို့သောအစိုးရသည်ဘာသာရေးလွတ်လပ်ခွင့်များကိုမချိုးဖောက်မိစေရန်တတိထားမှာဖြစ်ပြီးဥပဒေများရေးဆွဲရမှာဘာသာရေးခေါင်းဆောင်များနဲ့တိုင်ပင်ဆွေးနွေးခဲ့ကြောင်းမစ္စတာအယ်ဘနီစီကပြောဆိုပါတယ်
။ I encourage you to read the Old Testament and see what's there.And see if you outlaw that, what would occur. So we need to be careful. We consulted with faith groups, not just with the Jewish community. We want to make sure there's the broadest possible support, but we also want to make sure that there isn't unintended consequences of the legislation
as well. ဘာဖြစ်မလဲကိုကြီးစုရကျွန်ုပ်တိုက်တွန်းပါလေ။ဒါကြောင့်ဒါကသတိထားဖို့လိုပါလေ။ကျွန်ုပ်တို့သည်ဂျူးအတိုင်းဝိုင်းနှစ်သမကယုံကြည်ခြင်းအဖွဲ့များနှင့်တိုင်ပင်ဆွေးနွေးခဲ့ပါလေ။အခြေပြန့်ဆုံးသောပံ့ပိုးကူညီမှုများရှိနေကြောင်းသေချာစီလိုတော်လဲဥပဒေပြုခြင်းရဲ့မလိုလားအပ်သောအကျိုးဆက်များမရှိကြောင်းကိုလည်းသေချာစီလိုပါလေ။ပြင်းထန်သောပြစ်ဒဏ်များသည်အမုန်းပွားမှု၊ကွဲပြားမှုနှင့်အဆုံးရောက်မှုကိုဖျန့်ချဲ့ရန်ကြိုးပမ်းသည့်ရခင်ရှိပြီးသားပြစ်မှုများအတွက်လည်းသက်ရောက်မှုရှိမှဖြစ်ပါသည်။လူပုဂ္ဂိုလ်တဦးဦးသို့မဟုတ်လူအုပ်စုတစုအပြင်၎င်းတို့၏ပိုင်ဆိုင်မှုသို့မဟုတ်၎င်းတို့၏နီးစပ်သူတဦးကိုအင်အားသုံးချင်းချောက်ခြင်းသို့မဟုတ်အကြမ်းဖက်ခြင်းကမည်သူမဆိုးထောင်ဒဏ်5နှစ်မှခုနှစ်နှစ်အထိတိုးမြင့်ချခံရမှာဖြစ်ပါれ။ပြင်းထန်သောအမုန်းဖွားစေသောရာဇဝတ်မှုများသည်ခုနှစ်နှစ်ပြစ်ဒဏ်အစား10နှစ်ချခံရမှာဖြစ်ပြီးတစုံတဦးအားစာတိုင်းမှတဆင့်ချင်းချောက်ခြင်းသို့မဟုတ်နှောက်ယှက်ခြင်းမှာ ထောင်ဒဏ်5နှစ်အထိချမှတ်ခံရမှာဖြစ်ပါတယ်။ January 22ရက်ကဘွန်ဒိုက်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူ15ဦးအတွက်နိုင်ငံတော်ဝန်ထမ်းကြီးနေ့ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်
။ This will have a theme of light will win, a gathering of unity and remembrance.Flags will be flown at half-mast in all Commonwealth buildings around Australia, and further details will be announced at the end of this week.
ဒီရသည်အလင်းရှိရမယ်စီလုံးညီညွတ်မှုနဲ့အောင်မြင်မှုတို့စုစည်းမှုတစ်ခုပါရှိရမှာပါ။ Australia နိုင်ငံတဝန်းရှိ Commonwealth အဆောက်အအုံမှာအလံတဝက်လွှင့်ထူမှဖြစ်ပြီးအသေးစိတ်အချက်လက်များကိုယခုသတင်းပတ်ကုန်တွင်ထုတ်ပြန်ကြေညာမှာဖြစ်ပါတယ်။ဒေါ်ရာရှင်မြခင်မ SBS သတင်းဌာနက Sam Dover, Navin Razid နဲ့ Ewa Stetsikaro ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါသလား SBS On Demand မှာရုပ်ရှင်ဇာတ်ကားပေါင်းရာနဲ့ချီရှိပြီးတော့ကြိုက်တဲ့အချိန်မှာကြည့်ရှုနိုင်ပါတယ်။ကပ္ပအကောင်ဆုံးဒရမာဇာတ်ကားတွေ၊ဖြည့်ရမယ်မှတ်တမ်းတွေ၊တရေကားတွေ၊ဟာတာနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ်။ sbs.com.au/ondemand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။